စကိုင်းတိုင်းလဲကပဲဒီကလေးမြို့နယ်တောင်ပိုင်းတင်သားကျွရမှာတော့စစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲနေကြတဲ့အတွက်ဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲဖြစ်မှာကိုဒေသခံတွေစိုးရိမ်ပြီးတော့ဘေးလွတ်ရာကိုရှောင်ပြေးနေကြပါတယ်။စင်ကူမြို့နယ်ကျတ်တူရွေးရွာမှာဝင်ရောက်တပ်ဆွဲနေတဲ့အင်အား150လောက်ရှိတဲ့စစ်ကောင်စီတပ်တွေကတော့ဝက်လက်နဲ့စင်ကူမြို့နယ်အဆက်ကချေးရွာတွေကိုဝင်ရောက်ရှာဖွေဖမ်းဆီးမှုတွေလုပ်နေပြီးတော့နေအိမ်တချို့ကိုလည်းမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးတင်ပြပါမယ်ရှင်။
ဇွန်လ28ရက်ဒီကနေ့မနက်8နာရီလောက်ကကလေးမြို့နယ်တောင်ပိုင်းတင်သားကျေးရွာဘက်ကို150လောက်ပါတဲ့စစ်ကောင်စီတပ်တွေရွာထဲဝင်လာတပ်ဆွဲလို့ဒေသခံတွေဘေးလွရာကိုထွက်ပြေးတင်းရှောင်နေကြတယ်လို့တင်သားရွာကတန်ခါတော်တစ်ပါးက VOA ကိုအခုလိုမိန့်ပါတယ်
ကျောင်းကဒီနေ့မှဝင်လာရောဝင်လာတော့ဒီနေ့မနေ့က8နာရီဝင်ကြတော့ရောဝင်ရောဒီရတာတွေတော့ခေါင်းဆောင်တွေမှရှောင်တယ်ဗျာဒီရွာမျိုးနိုင်ငံလေးဝင်းနေတယ်သူရှောင်ကြတာဒီလိုရမှာကျွန်တော်ကတလားလောက်ကအဲဒီတိုက်ပွဲကြီးဖြစ်ပြီးတော့ဒေတာခံတွေတခြားကြီးပြေးကြတာနော်။အခုကတလားလောက်ပဲချောင်းမှာကိုယ်ကစာတိုက်ပွဲကဖြစ်တဲ့သူကြအကျဉ်းကြောင်းလာတာပေါ့
။ပြီးခဲ့တဲ့မေလ3ပိုင်းလောက်ကတင်သားကြီးရွာမှာတိုက်ပွဲတွေဖြစ်လို့ဒေတာခံတွေဘေးလွရာကိုထွက်ပြေးခဲ့ကြရပြီးအခုတခါဒေတာအခြေအနေပြန်လဲတည်ငြိမ်လာလို့ဆိုပြီးနေရက်ကိုပြန်လာကြတာပါ။အခုတလားလောက်အကြာမှာစစ်တပ်တွေရွာထဲကိုဝင်လာလို့ထပ်ပြီးတော့ပြေးကြရတယ်လို့တန်ကားတော်ကမိန့်ကြပါတယ်။စစ်ကောင်စီတပ်ဖွဲ့တွေဟာအင်အားလုံးရင်းနဲ့စစ်ကြောင်းထိုးတရွာဝင်တရွာထွက်နေမြေရှင်းလင်းလုပ်နေပြီးရွာတွေကိုမိရှို့ဖျက်ဆီးနေတယ်လို့ရွာခံတွေကပြောပါတယ်။ပြီးခဲ့တဲ့မေလတည်းကကလေးမျိုးနယ်တောင်ပိုင်းကရှားဖိုးရွာအရှိစီးရွာရေရှင်ရွာစတဲ့ကျေးရွာတွေမှာရာနဲ့ချီတဲ့နေအိမ်တွေမိရှို့ဖျက်ဆီးခံရတယ်လို့မကြသေးခင်ကပဲဒီရွာခံတွေက VOA ကိုပြောဆိုထားခဲ့ပါတယ်။စစ်ကောင်စီတပ်တွေဟာထိုးစစ်ဆင်နေမြေရှင်းလင်းလုပ်ရင်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေရှိပါတယ်။ဒါကြောင့်စစ်တပ်တွေအခုလိုရွာထဲဝင်တက်ဆွဲပြီးတိုက်ပွဲဖြစ်လာမှာကိုဒေသခံတွေစိုးရိမ်နေကြတာလို့တင်သားရွာတန်ကတော်ကမိကြပါတယ်
။ရွာအခြေခံပြီးတော့မှရွာခံတက်လို့ပြီးတော့မှတိုက်ပွဲဖြစ်မှာတော့ဒေသခံတွေစိုးရိမ်တာပေါ့။မဆိုင်တဲ့ဂျူရီရောဆိုင်တဲ့ဂျူရီရောထိမှစိုးရိမ်တာပေါ့။အဓိကနေနိုင်လို့ရှင်ကြွားရဲနာမှာဟုတ်ကိုရမှာဖြစ်ရင်အဲ့ချက်တော့လူရင်းကြီးဆိုရင်ကြားတယ်ဆောက်ပါရတစ်ခါနဲ့တစ်ခါဒီဒီလေးလေးလေးဖြစ်သွားတော့ကိုရရဲမကဘူးဆားရွာရောဒီဒီကတည်းကအေးကျွန်တော်နေရမှာပေါ့အဲ့ဒါလည်းပြောနေတာ
ကြားပြင်မရီယာမြို့နယ်ဘက်ကနေဝင်လာတဲ့စစ်ကောင်စီတပ်အင်အား150ဝန်းကျင်လောက်ဟာလဲစင်ကူးမြို့နယ်ကျက်တူရီရွာမှာတပ်ဆွဲထားပြီးဝက်လက်နဲ့စင်ကူးမြို့နယ်အဆက်ကကျေးရွာတလျှောက်မှွေနောက်ပြီးစစ်စေးဖမ်းဆီးရာတွေလုပ်နေတယ်လို့နေအိမ်တချို့ကလည်းမီးရှို့ဖျက်ဆီးနေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကိုနဂါးလေးကပြောပါတယ်
။ဆက်ပါရဲ့ညနေပိုင်း 9:45 မိနစ်ကကျွန်တော်တို့အဲဒီကောက်ရုံးပုံစင်ကူးမြို့နယ်ကောက်ရုံးပုံရွာကိုမီးရှို့ရယ်။အဲ့ဒါပြီးတော့အဲ့ကောင်ကြီးကောက်ရုံးပုံရွာကိုဘုတော်3ဒီနဲ့တောင်းရှုပ်ပြီးတော့ကျွန်တော်တို့အပြန်ကြတော့ 9:15 မိနစ်မှာကျွန်တော်တို့တင်းရွာမှာရှိတဲ့အင်ဂျင်ကိုမိတ်ရှူရယ်ရှေ့အင်တိုင်းရှင်ကိုလည်းခတ်ပါလေကျွန်တော်တရင်ချတယ်မှာကျွန်တော်တက်တူရွာကိုကျွန်တော်9နာရီကန်းလောက်ကခုမိရှူတာခုချိန်ဒီမိခိုးတွေကိုနေနေရသေးတယ
်စေကူမျိုးနယ်တဲ့ကကျက်တူရေးချေးရွာထဲမှာတက်ဆွဲကြတဲ့စစ်ကောင်စီတက်တွေဟာအနီးဝန်းကျင်ရွာတွေကိုမော်တော်ကားတွေနဲ့လှက်ပတ်ပြီးစစ်ဆေးနေတယ်လို့တန်တရားရှိသူတွေကိုလည်းဖမ်းဆီးစစ်ဆေးနေတယ်လူဒေသခံတွေကပြောပါတယ်အဲ့ဒီတဝိုက်ကချေးရွာတွေကိုလှည့်လည်စစ်ဆေးနေစင်မှာနေရင်တချို့ကိုမိရှုခဲ့တာမျိုးတွေလည်းရှိတယ်လူဒေသခံတွေကပြောပါတယ်။စကိုင်းတိုင်းအတွင်းမှာတော့တိုက်စစ်ဌာနချုပ်တရှိရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်မပင်ပလဲ6ဦးမြင်းမူအရာတော်ဝက်လက်ရွှေဘူစတဲ့နေရာတွေမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲဖြစ်ခဲ့တာတနစ်ဝန်းကျင်ရှိနေပါပြီ။ PDF ကာကွယ်ရေးတပ်တွေဟာကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းစစ်ဆင်မှုတွေတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်။